စစ်အစိုးရရဲ့ဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးတရုတ်ပြည်ကိုသွားမယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့နေ့တပြိုင်တည်းတုံ့တက်သူတွေပြောဆိုကြတာကတော့လက်ရှိမြန်မာပြည်တွင်အခြေအနေနဲ့ကမ္ဘာနိုင်ငံများရဲ့မြန်မာနိုင်ငံအပေါ်တုံ့ပြန်မှုတွေဟာအဓိကကျတဲ့အခြေအနေပဲဖြစ်တယ်လို့တညတညွတ်တည်းပြောဆိုနေကြပါလေ။တိုင်းရင်းသားခေါင်းဆောင်တဦးလည်းဖြစ်မြို့သားဒီမိုကရေစီတပ်ပေါင်းစု NDF ရဲ့နိုင်ငံသားရေးရာတာဝန်ခံတဦးလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥကာကတော့စစ်ဖက်ရေးရာအတုံးနှုံးစကားအရပြောရမယ်ဆိုရင်တော့စစ်အစိုးရအနေနဲ့စစ်မျက်နှာတော်တော်များများမှာကျွန်နေတဲ့သဘောမျိုးတွေရှိတယ်လို့သုံးသပ်ပါတယ်
။ပြည်တွင်းအတက်တဲ့ပြည်ပအတက်တဲ့ပေါ့ခွဲလိုက်လို့ရှိရင်တော့ပြည်တွင်းကတော့တော်ဆန်းသူကြီးရဲ့အမှုအခင်းပဲလေဆက်သွားအောင်လဲဆိုတာသူတို့နီးလန်းရှာတာပေါ့ပြဿနာအနေဆုံးနဲ့ပေါက်ပွဲမှုမဖြစ်အောင်နံပါတ်၄ကတော့အပြေရအဖွဲ့တွေနဲ့ပတ်သက်တဲ့ပြဿနာအပြေရအဖွဲ့တွေကလည်းအားလုံးတင်ကြီးတင်ညွတ်တယ်သူတို့ရဲ့ policy ကိုလက်မခံဘူးဆိုတဲ့အခါကျတော့ဒါလည်းသူတို့အချက်ကွဲတာပေါ့ဒီဟာကိုလည်းသူတို့ဘယ်လိုကင်တွယ်ခြင်းလဲဆိုတာပြည့်ုပ်ကိုသွားပြီးတော့ချင်းကတာဖြစ်မှာနောက်တစ်ခုကလည်းမေဇတ်ဒေသမှာလည်းအခုထိုင်းကိုတော့လည်းကောင်း KU ကိုလည်းဒုက္ခပေးခြင်းတဲ့အခါကျတော့လေသားမလည်းမိုးရင်းကြီးတို့ကလည်းထိုးစစ်တွေမြင့်ကန်ဆင်ပြီးတော့အစင်းကြသူ့နဲ့သူ့အနေနဲ့ဟိုခရီးတွေထပ်ပေးနေတော့ဒီပေါ်မှာလည်းပဲသူကစစ်မျက်နှာပက်အပြီးပြီးမှကြုံနေတဲ့သဘောရှိတယ်နာပါအထူးသဖြင့်နိုင်ငံတကာမှာတော့သူတော်တော်ကြဆင်းနေတယ်ကျွန်တော်တို့သိကြလို့တော့အခုဂျနီဗာမှာကျင်းပတဲ့ ILO ကလည်းသူ့ကိုတော်တော်ဖိနေတယ် ICC ကိုပို့ဖို့လည်းတော်တော်လေးဆက်လန်းနေရများနေတယ်နောက် ICJအဲ့ဒီကိုလည်းသွားနိုင်ဖို့အခြေအနေတွေရှိတော့အဒီနိုင်ငံကရာဇဝတ်ကြောင်းတွေမှာပို့ပြီးတော့ထင်ခတ်လာတယ်။ဒါကြောင့်ဒီကိစ္စတွေအမကြခင်မှာပဲဒီကုလသမဂ္ဂစုံစမ်းကောက်စီအဆင့်ကနေစဉ်းစားပြီးတော့ဒီတရားရုံးတွေကိုစကားပြောလာမယ်ဆိုရင်နာပါပို့ပြီးတော့အချက်ကွဲအကျိုးနဲ့ဖြစ်လာမယ်။ဒါကြောင့်ဒါတွေကိုအားလုံးကြံ့ကြံ့ယူဖို့ပါလေ။တို့ရလွတ်ကြောင်းထပ်ပေါက်ရှာဖို့တရုတ်ကိုသွားချင်းကတ်တာလို့ပဲကျွန်တော်အဲ့လိုယူဆတယ်လေ။
ဒုတိယဗိုလ်ချုပ်မူကြီးမောင်အေးပေါ်လေသွားမဲ့ကိစ္စတည်းသူကတရားဝင်ကြီးညာပြီးတော့ဗိုလ်ချုပ်ကြီးရွှေမန်းသွားတဲ့ဟာကြောင့်တရားဝင်မကြီးညာဘူးပေါ့လေနှစ်ဖက်လုံးကလည်းမကြီးညာဘူးမကြီးညာတော့ဟိုကကြိုတင်ပြီးတော့သွားပြီးတော့ညှိနှိုင်းတဲ့သဘောမျိုးလို့ယူဆလားဘယ်လိုပုံစံမျိုးယူဆလဲခင်ဗျာအဲ့ဒ
ါဗိုလ်ရွှေမန်းသွားတဲ့ဟာကတော့ရွှေဝက်သွားပြီးတော့ခရီးတစုံတရာတရားကမိစိမ့်ပြရင်တစုံတရာပြည်လျာပြည်လျောင်းလမ်းကြပေါ်ရင်အပိပပဘောတူရဲ့ယူဖို့ကတော့သူပြာကြည့်ခဲ့မောင်ရေကိုလွတ်တာဖြစ်နိုင်ပါလားမောင်ရေကတော့ဗာဖြစ်ဖြစ်အာမခံနိုင်တယ်ပြောနိုင်တယ်ဗျာရွှေမန်းနဲ့စာရင်ဒီပန်းရွှေကတော့ထွက်မဲ့ပုံမပေါ်တော့ဘူးဒီချင်းနေပါပန်းရွှေကတော့ဆိုင်ပြီးတော့ဧည့်သည်တွေလာတာဧည့်ခံပြီးတော့သူဒီလိုပဲထိန်းထားပြီးတော့အဲသူရဲ့အကြည့်ခဲ့တွေပဲလွတ်ပြီးတော့သူသတင်းသားထောင်မဲ့ပုံဖြစ်တယ
်ဒါကတော့ NDF ရဲ့နိုင်ငံသားရေးတာဝန်ခံဗမူကြီးခွန်အုပ်ကပြောပြသွားတာပါတရုတ်မြန်မာနေဆက်ကစစ်ရေးနိုင်ငံရေးလေ့လာသူဥအောင်ကျော်စောကတော့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးထားရှိတဲ့သဘောထားဟာအရင်နဲ့မတူတော့ဘူးလို့ပြောနေပြန်ပါတယ်
။နည်းနည်းတိထားတဲ့အခြေအနေကပြောမယ်ဆိုရင်တရုတ်ပြည်နေနဲ့ကမ္ဘာနိုင်ငံရေးထဲမှာထဲထဲဝင်လာပြီးတော့လုတ်ကင်နေတဲ့အခါမှာသူကယူရင်ရဲ့အားကိုယူပြီးတော့ဖြစ်ချင်တယ်။ဘာမှပြောလဲဒီကုသမဂ္ဂရဲ့ဒီလုတ်ဆောင်ချက်တွေကိုလိုက်နာလုတ်ဆောင်ပြေးချင်တယ်။အဲဒါမှမဟုတ်သူကဟိုလိုကလို blind ထောက်ခံပြီးတော့နော်လူကြားထဲမှာအိုတေယုတ်ကဘမပြည်တပြည်လုံးမုန်းတဲ့ဒီအဖြစ်မျိုးဖြစ်နေတဲ့အဖြစ်မျိုးကိုသူရှင်းသွားရှောင်ခြင်းပေါ်ရတယ်အဲ့တော့ဟိုခုသူ့ဘက်ကလည်းဘုံမောင်ရေးလာရင်သူတို့ပြောမှာတော့ဒီခုကအခြားကိစ္စတွေပေါ့နော်ဒီခုဖြစ်နေတဲ့ကိစ္စတွေအထူးသဖြင့်ဒီကတော်စုကိစ္စဒါမှပြောရင်အခြေခံတော့ရတော့ခက်ချက်စွာကွန်စတီကျူရှင်းပေါ်ကဒီညီလာဒီမိသားဟိုနေကပေါ်ကြီးပုံကပြဿနာဖြစ်နေတာအဲ့တော့အဲ့ဒီတော်စုတို့ကိစ္စနော် NLD ရဲ့ opposition တွေဟိုနေနဲ့ရှိဝင်နေဟိုအခင်းနဲ့ပါဝင်ဖို့ကိုယ်ရပါလေအတတိတေ election နဲ့ပါဝင်ဖို့ဆိုတဲ့ကိစ္စမျိုးမှာတရားဝင်ဖြစ်လာစေခြင်းဆန္ဒရှိဖို့ရတယ
်လက်ရှိအခြေအနေရပါလေစစ်အစိုးရဘက်ကလည်းပဲမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းပြည်တွင်းမှာလည်းညှော့မဲ့ပုံလာလည်းမပေါ်ဘူးဒေါ်အောင်ဆန်းစုကြည်ကိစ္စနဲ့ပတ်သက်လို့တိုင်းရင်းသားကိစ္စနဲ့ပတ်သက်လို့တော့သူလုံးမန်းနေတဲ့ကိစ္စတွေအများကြီးရှိပါတယ်အဲ့လိုအခြေအနေမျိုးဆိုရင်ရောဘယ်လိုဖြစ်လာမယ်လို့မြင်လဲခင်ဗျာ
တရုတ်ပြည်အနေနဲ့ကတော့အဓိကကျတဲ့ strategic interest ပဲဖြစ် national interest ပဲဖြစ်ဒါတွေကဗမာပြည်ကသူရအောင်ယူနေတာယူနေတာတစ်ပိုင်းပေါ့ဗျာဒါပေမဲ့အကြီးအင်ကားသူပြောင်းပြောင်းတင်းတင်းပေါ့နော်သူကထွက်ပြီးတော့ဗမာအစိုးရကထွက်ရဖို့ဆိုတာဗမာအစိုးရလည်းနေရာတကာမှာရန်ရန်ကာကာဖြစ်နေတာအဲ့တော့သူတို့ကလည်းသူတို့နှစ်ယောက်တည်းသူလက်ရူရှားနှစ်ယောက်တည်းထွက်ပြီးတော့အတိမပြုံနေနိုင်ငံတော်တရားတည်းဖြစ်လာလို့ဆိုတာမလွယ်ဘူးအဲ့တော့သူကကိုယ်ကတော့ကြည့်ရတာတော်တော်များများတရုတ်ပြည်ကကနောက်ပေးလာတယ်နားချတဲ့ဘိုင်းဖြစ်လာတယ်ဘာသူကနိုင်ငံတကာမှာလည်းသူ့အနေထားရသူကတုံတရားအထက်တဲဝင်ဖြစ်လာတဲ့ဘိုင်းပါတယ်ဟိုတော့ကရန်ရန်ကာလို့တော့မရဘူးထောက်ခံလဲဆိုလည်းမဖြစ်ဘူးအဲ့တော့ legal ဖြစ်ဖို့လည်းလိုတယ်
ဒါကတော့တရုတ်မြန်မာနယ်စပ်ကစစ်ရေးနိုင်ငံရေးလိလာသူဥအောင်ကျော်စောရဲ့တုံ့သက်ချက်အမြင်ပါခင်ဗျာ